ထိုင်းနိုင်ငံကိုဖျက်ပြီးတော့ကမ္ဘောဒီးယားနိုင်ငံကနေမြန်မာနိုင်ငံနဲ့ကိုလက်နက်တွေခိုးယူတင်သွင်းနေတာကိုစုံစမ်းစစ်ဆေးဖို့ကမ္ဘောဒီးယားနဲ့ထိုင်းတို့ပူးပေါင်းဆောင်ရွက်နေကြပါတယ်။ထိုင်းနိုင်ငံတရက်ခရိုင်မှာမကြခင်ကပဲထိုင်းစစ်တပ်ကလက်နက်တွေကိုတင်းစီရမိခဲ့ပြီးတော့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်လာခဲ့တာပါ။ဒီလက်နက်တွေပဲကလာ နေဆက်ခေါင်ခုံခရိုင်အုတ်ချုပ်ရေးမှုတစ်ခန့်အပွဲမှာပြောသွားပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေနဲ့ရွေးကောက်ပွဲတွေကျင်းပခဲ့ပြီမယ်လို့ညဉ့်ညံ့ရေးနဲ့ညီညွတ်ရေးမတီးဆောင်နိုင်သေးသလိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့အကြောင်းအခုခိုးသွင်းနေတဲ့လက်နက်တွေကိုမြန်မာအစိုးရနဲ့တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကဝယ်ယူနေတယ်လို့ယူဆရတဲ့အကြောင်းကမ္ဘောဒီးယားပြည်ထရေးဝန်ကြီးကပြောသွားပါတယ်။အခုပြီးခဲ့တဲ့လအစောပိုင်းကတော့ထိုင်းနိုင်ငံတရက်ခရိုင်မှာ pickup truck ကားတစ်စီးနဲ့လက်နက်တွေအများပြားတဲဆောင်လာတာကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီကားကိုမောင်းလာတဲ့ထိုင်းလီဒါအရာရှိတဦးနဲ့ကမ္ဘောဒီးယားအမျိုးသားတဦးကိုထိုင်းစစ်ဘက်အရာရှိတွေကဖမ်းဆီးခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေရဲ့အသေးစိတ်ကိုတော့သူကပြောမသွားပါဘူး။